ဖရန်တီးယားမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အဒီတာဒန်နီဖန်စတာကိုထောင်လန်17နှစ်ချမှတ်လိုက်တဲ့ပေါ်အထူးပဲစိတ်တရတဲ့အကြောင်းသတင်းဌာနရဲ့အဒီတာချုပ်ဖြစ်သူသောမတ်စ်ကင်းကပြောပါတယ
် Everyone at Frontier is disappointed and frustrated at this decision.We just want to see Danny released as soon as possible so he can go home to his family.
ဒီလိုမျိုးချက်ပေါ်ဖရန်တီးယားကလူပိုင်စိတ်ပြည့်တဲ့ဖြစ်ကြရပါတယ်။ Danny သူ့မိသားစုစီပြန်နိုင်အောင်ရှင်းနေတဲ့အမြန်ဆုံးပြန်လွတ်တာကိုကျွန်တော်တို့မြင်ကြပါတယ်။ Danny ဟာအကြပ်မှုတိုက်ချက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကဲပြည့်စုံမှုဥပဒေပုံမှန်တင်းနစ်လေးကာကွယ်လို့နဲ့လည်းတရားစွဲဆန်ထားပြီးအဲ့ဒီမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့ Editor ချုပ် Thomas King ကပြောပါတယ်။ Danny Fester ဟာဖန်ဆီးခံရခြင်းကမြန်မာနိုင်ငံသတင်းဌာနမှလုကင်နေတာမဟုတ်တော့ဘဲဖရန်တီးယားမြန်မာမှာလုကင်နေပြီဆိုတော့အခွန်နဲ့လူမှုဖလိုရေးမှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတူရဲ့ထုတ်ပြန်ချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အေဒါချုပ်သောမတ်စ်ကင်းကပြောပါတယ်။ညှတာမှုမရှိတဲ့တရားစီရင်ရေးနဲ့ဒန်နီဖန်စတာကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေကိုတက်တည်ပြတဲ့အချက်ပဲလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလက်ကဒီနေ့ထုတ်ပြန်တဲ့အခုမှပြောထားပါတယ်။နိုင်ငံကြတဲ့လူကိုစောင့်ကြည့်လာနေတဲ့ crisis group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်ရချော်စီကဒီပြည်ထောင်ချမှတ်မှုဟာစိတ်ကိုဆူရွားလို့နေလို့ပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကလည်းဒီလိုနှိမ့်ဆွေထောင်လန့်ချတဲ့ပေါ်ပြည်တယ်လူပန်ပြီးပြည်တံကိုပယ်ဖြတ်ပြီးတော့ Danny Fanstock ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။